မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုကမ္ဘောဒီးယားမှာဒီလာတဲ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတချို့ကကြိုဆိုလိုက်ပါတယ်။တကယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမယ်ဆိုရင်လေဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးပြတ်သွားနိုင်တယ်လို့အကဲကဲတချို့ကလည်းသုံးသပ်ကြပါတယ်။ဒါအပြင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အာဆီယံအဖွဲ့ကြီးကလည်းထပ်မံတောင်းဆိုလိုက်တာပါ။ဒီကြောင်းပြေဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။အာဆီယံကချက်မှတ်ထားတဲ့မူပေါင်း၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်ထဲပို့ဆောင်ရမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်စစ်ကောင်စီကနိုင်ငံရေးဝန်ကြီးဦးဝန်းနာမောင်နှင်ကိုဖေဖော်ဝါရီ16ဆက်ခွန်ဖနွမ်းပင်မှာကျင်းပမဲ့အာဆီယံနိုင်ငံရေးဝန်ကြီးများစီဝေးပွဲကိုတရောက်ခွင့်မပြုတော့ဘို့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဆုံးဖြတ်လိုက်ကြောင်းကမ္ဘောဒီးယားနိုင်ငံသားဤဝန်ကြီးဌာနပြောခွင့်ရချွန်ဆွန်နရီက VOA ခမာဌာနကိုဗုဒ္ဓဦးနေ့ကပြောခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်မရနိုင်တာကြောင့်အာဆီယံနိုင်ငံသားဤဝန်ကြီးများအစည်းအဝေးပွဲကိုဥဝနမောင်တွင်တရောက်ခွင့်ရတော့မှာမဟုတ်ပေမဲ့စည်းဝေးပွဲမှာဒီတိုင်ခွန်အလွတ်ကြီးထားတာမျိုးထက်နိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့မြန်မာကိုယ်စားလှယ်တယောက်ကိုတော့ကိုစားပြုတက်စီလိုကြောင်းကမ္ဘောဒီးယားကတိုက်တွန်းထားပါတယ်။ဒီပေါ်မှာမြန်မာစစ်ကောင်စီရဲ့တုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူး။အာဆီယံအစည်းအဝေးပွဲပြတ်သွားတဲ့အထိဖြစ်လာနိုင်တာကြောင့်မြန်မာကိုမဖိတ်တော့တာဖြစ်နိုင်ကြောင်း Cambodian Institute for Cooperation and Peace အဖွဲ့ကသူတည်သည်ဘန်ဘူနာကသုံးသပ်ပါတယ
်ဝိရကံပြေဖွေနေដោយសារខ្លួនទី1ដឹងថាខ្លួនបើសិនជាចិញ្ចឹមចិត្តដោយចង់អញ្ជើញ
មកសិកកងសៀនနိုင်ငံជាយវិញរូដាអាស៊ីနိုင်ငံជាយវិញញាអស៊ីវេតទៅភេចឡើងណែဆိုရင်ទីស៊ីវយីပြတ်သွားနိုင်ပါတယ်ហើយយ៉ាងឧបနာមောင်លင်ကိုមិនភេចពួកកម្ពុជាអសុំចិត្តដែរលុចំណត់ធិមដែរမြန်မာနဲ့កម្ពុជាတနိုင်ငံជាမှာតំមុនលេសសានយេပြန်ឡើងយុតិမှုយ៉ាស៊ីអងលុភុដែរအခြားအာရှနိုင်ငံတွေနဲ့ကမ္ဘောဒီးယားကြားရှိနေတဲ့အကျိုးစီးပွားကိုထက်သွက်ရတဲ့အတွက်အစည်းအဝေးဖိတ်ဖို့ဆုံးဖြတ်ချက်ကိုချခဲ့ရန်တူပါတယ
်။2021 AB အင်ဒိုနီးရှားမှာလုပ်တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံရဲ့မူပေါင်း၅ချက်ကိုလိုက်နာပါမယ်လို့ဘိုယုံမီးမင်းအွန်လိုင်းကြတိပေးခဲ့ပေမဲ့လက်တွေ့မှာအကောင့်ထဲပုံမှုအလွန်အားနေတာကအာဆီယံနိုင်ငံခေါင်းဆောင်တွေကိုစိတ်ပျက်စေခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါကြောင့်လဲကမ္ဘောဒီးယားမှာလုပ်မဲ့နိုင်ငံသားကြီးဝန်ကြီးစီဝေးပွဲမှာမြန်မာမပါသင့်ဘူးလို့အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေကကြဲကြဲလောင်လောင်ထုတ်ပြောခဲ့ကြတာပါ။အာဆီယံအဖွဲ့ကြီးကမြန်မာကိုမဖိတ်ကြားဖို့ဆုံးဖြတ်ချက်ပေါ်ကမ္ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကကြိုဆိုလိုက်ပြီးမြန်မာကိုဆက်လက်ဖိအားပေးဖို့လိုတယ်လို့အမေရိကန်တန်ယုံနိုင်ငံရေးဌာနအကြီးအကဲဂျွန်နသန်ထာလီကအခုလိုတိုက်တွန်းပါတယ
် So again we support the ASEAN 5-point consensus and urge Cambodia's ASEAN chair to continue to press for implementation
ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်အနေနဲ့ထောက်ခံသဘောတူတယ်ဒီ၅ချက်ကိုစစ်ကောင်စီကအကောင့်ထဲပေါ်လာအောင်အလဲကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာကိုဆက်လက်ဖိအားပေးဖို့လိုပါတယ် ASEAN ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရအောင်စူးစမ်းဖို့လိုအပ်ပါတယ်လို့သူကပြောသွားတာပါတကယ်တော့အာဆီယံနိုင်ငံရဲ့ဝန်ကြီးများစီဝေးပွဲကိုဇန်နဝါရီ16ဆက်ခွန်မှာကျင်းပဖို့ကနဦးကစီစဉ်ထားခဲ့ပေမဲ့ဖေဖော်ဝါရီလတည်းကိုရွှေ့ဆိုင်းခဲ့တာပါဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒီပဋိပက္ခမှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းလှုပ်ဆောင်ကြဖို့ကိုလည်းအာဆီယံအဖွဲ့ကြီးကဖေဖော်ဝါရီနေ့ရဲ့ဗိုလ်တူနေ့ကထပ်မံတိုက်တွန်းကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ